အမေရိကန်သမ္မတကိုယ်စားလှယ်လောက်နှစ်ဦးဖြစ်ကြတဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ရဲ့ပထမအကြိမ်စကားစစ်ထိုးပွဲကိုဝါရှင်တန်ဒီစီမြို့တော်ဒေသစံတော်ချိန်ည9နာရီမှစတင်မှဖြစ်ပါတယ်။ဒီအရေးပါတဲ့ရွေးကောက်ပွဲအပေါ်လူတွေကစောင့်ကြည့်ကြမှဖြစ်သလိုမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေလည်းစောင့်ကြည့်ကြမှဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်။
ဒေသစံတော်ချိန်စက်တင်ဘာလ26ရက်နေ့ည9နာရီမြမစံတော်ချိန်မနက်9နာရီခွဲကျွန်တော်တို့အခုအတန်လွင့်ပြီးနိုင်ဝဲအကြာမှာစတင်မဲ့ဒီစကားစစ်ထိုးပွဲဟာသမ္မတကိုယ်စားလှယ်လောင်းနှုတ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲဖြစ်ပြီးပြည်သက်ပေါင်း10သန်းကျော်ကရုပ်မြင်သံကြားကတိုက်ရိုက်ထုတ်လွှင့်တာကိုစောင့်ကြည့်ကြမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲအတွက်ကိုယ်စားလှယ်လောင်းနေဟာလွန်ခဲ့တဲ့နေ့ရက်လောက်ခရဲကမက်ဆေ့စီယုံမှုတွေကိုရပ်ဆိုင်းပြီးကြိုတင်ပြင်ဆင်နေခဲ့ကြတာပါ။လွန်ခဲ့တဲ့တနင်္ဘာအနေငယ်အတွင်းလူထုထောက်ခံမှုပုံမရရှိလာနေတဲ့ Donald Trump ကတော့
And we have wonderful polls that just keep coming in. A brand new Rasmussen poll just out has us leading by 5 points
nationwide. ကျွန်တော်တို့အတွက်အားရစရာနောက်ဆုံးစစ်တမ်းကောက်ခံချက်မှာကျွန်တော်တို့ဘက်ကနိုင်ငံတော်မှာ9မှတ်နဲ့အသာရနေပါတယ
်။ Hillary Clinton ကတော့စကားစစ်ထိုးပွဲတွေမှာအတွေ့အကြုံအရေးကြီးတူဖြစ်ပြီးမူဝါဒရေးရာကိစ္စတွေကိုစနစ်တကျထိထိမိမိပြောဆိုနိုင်သူတူဖြစ်ပါတယ်။
And one of the differences between Donald Trump and me is I'm telling you what I will do. I'm laying out my plans and I will stand by them and want you to
ကျွန်တော် Donald Trump တို့ကြားမှာဟွာချမှုတစ်ခုကတော့ကျွန်မအနေနဲ့ကျွန်မဘာတွေလှုပ်ဆောင်ပေးမလဲဆိုတာကိုကျွန်မလူလူကိုချပြတယ်ကျွန်မချပြတဲ့အတိုင်းလဲကျွန်မလက်တွေလှုပ်ဆောင်တော့မှာဖြစ်ပါတယ်ရလတ်တွေထွက်ပေါ်အောင်လှုပ်ဖို့လဲကျွန်မတာဝန်ခံပါတယ်
ဒီစကားစစ်ထိုးပွဲကိုစောင့်ကြည့်ကြမဲ့သူတွေလည်းမေလန်းပြည်နယ်ကမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားဦးထွန်းအောင်လည်းပါပါတယ
်။အကြည့်ကိုကြည့်ဖြစ်ပါမယ်။ကျွန်တော်မိတ်ဆွေအမတော်တော်များများကလည်းသူတို့ကြည့်ကြမယ်လို့ပြောတယ်။နောက်ပြီးတော့ဒီစကားစစ်ထိုးပွဲကအတော်လေးရေးကြည့်ပါတယ်။ဒီနှစ်ဖို့ကတော့ပိုးတောင်ရေးကြည့်သေးတယ်။ Hillary Clinton နဲ့ Donald Trump မှာတယောက်နဲ့တယောက်ကဟိုခြားနားမှုကသိမြားတယ်။အဲ့တော့လူတွေကစိတ်ဝင်စားမှုကရှိတယ်ဟယ်လီကလင်တန်ကအတွေ့အကြုံရှိခဲ့တဲ့ဥစ္စာနဲ့နိုင်ငံကြားရေးဝါဒမှာသူကသာလိမယ်လို့ထင်တယ်။ဒေါ်နယ်ထရမ့်ကတော့သူကတော့ခက်ချမ်းချမ်းပြောတော့ဟိုကြိုက်တဲ့လူတွေကလည်းရှိတယ်
။ဒီစကားစစ်တပွဲအတွင်းမေကွန်းတွေကိုဖြည့်တဲ့အပေါ်မူတည်ပြီးရွေးကောက်ပွဲအနိုင်ရှုံးကိုဆုံးဖြတ်ပေးတာမျိုးဖြစ်သွားနိုင်တယ်လို့လည်းပန်ဆာဗေးနီးယားပြည်နယ်မှာနေထိုင်တဲ့ရွေးကောက်ပွဲအခြေအနေတွေကိုစောင့်ကြည့်နေသူဒေါ်ဖြူဖြူကပြောပါတယ
်။တပိတ်ကမမြော်လင်းနဲ့မေးခွန်းနဲ့ဒီမမေးတဲ့လူကလည်းဘယ်မလိုက်ဘူးသူကဂျားလူကနေသူမေးတဲ့အခါအဖြေပေါ်မှာအယံမှုတည်တယ်ဒီနေရာမှာကိုဖြေတဲ့ဖြေတဲ့သူတို့သူတို့အမှတ်ကတက်သွားနိုင်တယ်မဖြေတဲ့ရင်အမှတ်ကဖြုံးနေကြနိုင်တယ်ဆိုလိုချင်တာဟီလီကလင်ကအခုဒေါ်နယ်ထရမ့်နဲ့တာနေတယ်ဆိုမှသူကမဖြေတတ်ဘူးဆိုရင်နောက်ပြီးသူကပြောတာ presidential ဖြစ်ရမယ်ပုံစံကစကားပြောတာလေယူလေသိန်းကသမရပုံစံပေါက်ရမယ်ပြန်သမားပုံစံမပေါက်ဝေးနိုင်ဟိုတမျိုးလေးဒီမှာလာဒေါ်နယ်ထရမ့်ပုံစံတည်တယ်မလားသူစကားပြောနေတဲ့ပုံစံအဲ့လိုမျိုးပုံစံဆိုအဲ့ဒါလေလူတွေရဲ့ first impression လူတွေရဲ့ပထမဆုံးအမြင်မှာဟာသူကြည့်ရတာသမားရုပ်လည်းမပေါက်ဘူးဆိုအဲ့ဒါလေအရေးကြီးတယ် now points ကလည်းအရေးကြီးတယ် now ပြန်ပြီးဘလို့ခြေပါလဲခြေပါတာလေးကြီးတယ်ပုံရင်းဟိုကဖြစ်တာကိုယ့်ရဲ့ issue ကိုပြောပြကိုယ့်ရဲ့ standpoint ကိုနော်ဟီလီကလင်ကသူရက်တည်နေတဲ့ဥပဒေကဒါတွေအဲ့လိုမျိုးပြောနိုင်တဲ့အခါမှာလူရအခက်ကျမှာ compare and contrast ရှင်းပြီးတော့ဟာဟီလီကလင်ရဲ့အစီအစဉ်ကဘယ်လိုဖြစ်လို့ဖြစ်ပါလားဒေါ်နယ်ထရမ့်ဥစားဘယ်လိုပါလဲ
စကားစစ်ထိုးပွဲကိုတော့နယူးယောက်ပြည်နယ်ဟမ်စတက်မြို့မှာရှိတဲ့ Hofstra တက္ကသိုလ်မှာပြုလုပ်မှာဖြစ်ပါတယ်ဒီစကားစစ်ထိုးပွဲကို MBC ရုပ်သံဌာနကထုတ်လွှင့်တော့မှာဖြစ်ပြီးမိကွန်းတွေကိုမေးတဲ့သူကတော့ MBC သတင်းဌာနက Lester Holt ဖြစ်ပါတယ်ဒီစကားစစ်ထိုးပွဲအတွင်းကိုယ်စားလှောင်းနှုတ်ကမဲဆွယ်စည်းရုံးပွဲတွေမှာပြောဆိုနေကြတဲ့အကြောင်းအရာတွေအပါအဝင်မူဝါဒရေးရာကိစ္စတွေမှာသူတို့ရဲ့ယက်တီချက်အသေးစိတ်အချက်အလက်တွေကိုမေးမြန်းသွားမှာဖြစ်ပါတယ်။စုစုပေါင်းတနအိခွဲကြာမဲ့ဒီစကားစစ်ထိုးပွဲကို15မိနစ်စီဂဏ္ဍ6ခုခွဲပြီးပြုလုပ်သွားမှာဖြစ်ပြီးမိကွန်းနေထဲမှာအမေရိကန်နိုင်ငံဦးတည်သွားနေတဲ့လမ်းကြောင်းတိုင်းပြည်တာယာဝပြောအောင်ဘလို့လှုပ်ဆောင်ကြမလဲအမေရိကန်နိုင်ငံရဲ့လုံခြုံရေးအခြေအနေစတာတွေလည်းပါဝင်မယ်လို့ရွေးကောက်ပွဲကော်မရှင်ကကြိုတင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်ကိုပထမဆုံးမေးခွန်းဆမေးမှာဖြစ်ပြီးမေးခွန်းတစ်ခုစီအတွက်ကိုယ်စားလှယ်လောင်းတဦးစီက2မိနစ်စီဖြေဆိုခွင့်ရှိကြမှာပါ။အဲဒီနောက်မှာတော့အဖြေတစ်ခုချင်းစီအတွက်ပြိုင်ဘက်ကိုယ်စားလှယ်လောင်းဖြစ်သူက2မိနစ်ပြန်လည်ခြေပခွင့်ရှိမှာဖြစ်ပါတယ်။ဒုသမ္မတလောင်းတွေကတော့စကားစစ်ထိုးပွဲတစ်ကြိမ်သာပြုလုပ်မှာဖြစ်ပါတယ်။ဒ 1960ပြည့်နှစ်ရွေးကောက်ပွဲမှာသမ္မတလောင်းနေဖြစ်ကြတဲ့ Richard Nixon နဲ့ John F. Kennedy တို့နှစ်ဦးကြားပြုလုပ်တဲ့စကားစစ်ထိုးပွဲကစပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်တဲ့အစဉ်အလာဖြစ်လာခဲ့တာပါခင်ဗျာ။